ရိုဟင်ဂျာတွေနေရပ်ပြန်နိုင်ရေးကိစ္စတရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံဆွေးနွေးပွဲဒုတိယကြိမ်ကျင်းပဖို့ရေးတရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုအမှန်ကန်ပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီး United News of India UNI သတင်းဌာနကပြောပါရယ်တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဒေါက်တာ AK Abdul Momang ကိုသတ္တပရိနိညနေပိုင်းကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောရမှာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပပြီးနောက်ပိုင်းသုံးပွဲဆိုင်ဆွေးနွေးကြဖို့ကိုမူဝါဒဖြင့်သဘောတူညီခဲ့ကြတယ်လို့လည်းပြောပါရယ်အခုလိုတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားရိုဟင်ဂျာတွေရဲ့ပြန်ရေးဆွေးနွေးပြောဆိုမှုဟာအမေရိကန်နိုင်ငံကကြီးမှုပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်ရမငွေမြင့်တင်ရေးအလူရှင်တွေအစည်းအဝေးကိုကျင်းပခဲ့တဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါရယ်အဲ့ဒီအစည်းအဝေးကိုတရုတ်နိုင်ငံကတော့ဖိကြားခဲ့ခြင်းမရှိပါဘူးအချိန်ထဲမှာပဲလေစီးပြေရိုဟင်ဂျာဒုက္ခသည်တချို့ကိုလက်ခံထားတဲ့အင်ဒိုနီးရှားနိုင်ငံကလည်းဒုက္ခသည်တွေကိုလက်ခံထားတဲ့အရှေ့နိုင်ငံတွေအတွက်လက်တွေ့အကူအညီအထောက်ပံ့ပေးဖို့လိုအပ်ကြောင်းအခုလိုပြောပါရယ
် commitment solidaritas ucapan simpati dukungan ya
terhadap လက်ခံထားတဲ့နိုင်ငံတွေပေါ်ဒီကူပြုမှုနဲ့အထောက်အကူပေးမှုတွေကိုဒီနေရာမှာရည်ဆိုင်ထားလို့မရကြောင်းလက်တွေ့ကြတဲ့မြင်သာတဲ့အကူအညီတွေပေးဖို့လိုအပ်ကြောင်းဒီဝတ်တော့ဝဘူးကိုအားလုံးမျှဝေခံယူတဲ့ကြောင်းအင်ဒိုနီးရှားဒိုင်ဝင်ဌာနလူ့ခွင့်ရေးဌာနကညွှန်ကြားရမှုအစန်ဒူဟာဘစ်ကပြောပါရယ်အင်ဒိုနီးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးရမှာ UNHCR အဖွဲ့အနေနဲ့တိုက်ရိုက်ပါဝင်ပတ်သက်တင်ပြီးဒုက္ခသည်တွေလူမောင်ခိုတွေရဲ့တားကောင်မဖြစ်ရေးတားဆီးပြဖို့လိုအပ်တယ်လို့လည်းညွှန်ကြားမှုဟာဘစ်ကပြောပါရယ်ခင်ဗျာ